ပါပါရှင်များရှင်တရုတ်နဲ့ဂျပန်နှစ်နိုင်ငံစလုံးဟာမြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ဆန်တပ်မှုတွေကိုတီးမခံနိုင်တဲ့အကြောင်းပြောကြားရင်းဂျပန်ဝန်ကြီးချုပ်တစ်တဲ့ရှင်ဆိုအာဘေကဘေကျင်းမြို့မှာသူနဲ့တရုတ်ခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့ဆွေးနွေးပွဲကိုအပြစ်ပြစ်တက်ခဲ့ပြီးဖြစ်ပါတယ်။ဒီအကြောင်းအပြည့်အစုံကို VOA သတင်းတာ Louis Ramirez ကဘေကျင်းမြို့ကနေသတင်းပေးပို့ထားပါတယ်။အာရှတဲ့ရဲ့အင်အားကြီးကြားနှစ်ကောင်ဖြစ်တဲ့တရုတ်နဲ့ဂျပန်တို့အကြားနေမီပိုင်ဆိုင်မှုအငင်းပွားနေတာတွေနဲ့အတူအရင်ကတရုတ်ကိုဂျပန်ကတိမ့်ပိုက်ခဲ့တာနဲ့ပတ်သက်ပြီးမကြခင်နှစ်တွေအတွင်းပြဿနာမျိုးစုံနဲ့အဆင်မပြေဖြစ်နေတာတွေနဲ့မဟာဗျူဟာရှင်ပြိုင်မှုကြီးထွားလာတာတွေကြောင့်ကျင်းမာနေတဲ့နှစ်နိုင်ငံအပြန်အလှန်ဆက်ဆံရေးခြိလှမ်းတစ်ပြက်ဖော်ဆောင်နိုင်မှုအတွက်ဂျပန်ဝန်ကြီးချုပ်တဲ့ရှင်ဆိုအာဘေဟာတရုတ်နိုင်ငံကိုတွားရောက်ခဲ့ပါတယ်။အခုဆွေးနွေးပွဲဟာ၅နှစ်အတွင်းနှစ်နိုင်ငံခေါင်းဆောင်တွေရဲ့ပထမဆုံးအကြိမ်ထိပ်သီးအစည်းအဝေးပဲဖြစ်ပါတယ်။ဒီလိုဆွေးနွေးလာစီဖို့အကြောင်းဖန်လာတာကလည်းနျူကလ িয়ার လက်နက်စမ်းသပ်ပစ်လို့ဖို့စီစဉ်ထားတယ်ဆိုတဲ့မြောက်ကိုရီးယားရဲ့ကြေညာချက်ကြောင့်ပဲဖြစ်ပါတယ်။ဒီကြေညာချက်ဟာတရုတ်နဲ့ဂျပန်နှစ်နိုင်ငံကိုတက်ဆန့်လိုက်တယ်လို့ဖြစ်သွားပြီးအခုလိုပြောကြဆိုကြဖို့စပြီးစီစဉ်ကြတာပါ။တနင်္ဂနွေနေ့မှာသမရဟူဂျင်တောင်းဝန်ကြီးချုပ်ဝန်ကြားဘုံနဲ့တခြားတရုတ်ထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးပြီးမှဂျပန်ခေါင်းဆောင်ကမြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်လုံဆောင်နေမှုကိုရပ်သွားအောင်နှစ်နိုင်ငံအတူတွဲပြီးလုံဆောင်ဖို့လိုနေပြီလို့တစ်ဖက်သဘောတူညီခဲ့ကြတယ်လို့သတင်းတောက်တွေကိုပြောပါတယ
်။ရှိမှာဒါ自制を求めて、その、考えで。
သူနဲ့တရုတ်ခေါင်းဆောင်တွေအနေနဲ့မြောက်ကိုရီးယားနိုင်ငံကကြေညာတဲ့နျူကလ িয়ার ဆန်တပ်မှုတွေကိုတီးခံနိုင်မှာမဟုတ်ဘူးလို့သဘောတူခဲ့ကြတယ်။ဒါဟာအရှိတောင်အာရှဒေသနဲ့နိုင်ငံတကာအတိုင်းဝိုင်းအတွက်ကြီးမားတဲ့ချင်းချောက်မှုကြီးဖြစ်နေတာကြောင့်ပါလို့မစ္စတာအာဘေကဂျပန်လိုပြောသွားတာပါ။ဒါအပြင်တရုတ်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပပေးနေတဲ့တောင်ကိုရီးယားအမေရိကန်ပြည်ထောင်စုနဲ့ရုရှားလိုပါပါတဲ့6နိုင်ငံဆွေးနွေးပွဲတွေကိုမြောက်ကိုရီးယားပြန်ပြီးတက်လာဖို့လဲသူနဲ့တရုတ်ခေါင်းဆောင်တွေသဘောတူခဲ့ပါတယ်လို့လည်းပြောပါတယ်။တနင်္ဂနွေနေ့ထိပ်သီးဆွေးနွေးပွဲကနေဒီကိစ္စတွေကိုမြောက်ကိုရီးယားနိုင်ငံသိစေပြီးဒါကိုမြောက်ကိုရီးယားနိုင်ငံသားတွေအနီးကပ်စောင့်ကြည့်နေမယ်လို့သူယူဆထားကြောင်းလဲမစ္စတာအာဘေကပြောပါတယ်။တရုတ်နိုင်ငံဟာမြောက်ကိုရီးယားနိုင်ငံရဲ့အနီးကပ်ဆုံးမိတ်ဆွေဖြစ်နေတာမို့6နိုင်ငံညှိနှိုင်းဆွေးနွေးပွဲစကားဝိုင်းကိုမြောက်ကိုရီးယားပြန်ပြီးတက်လာဖို့တရုတ်ရဲ့ရှိပြီးသားဩစာတက်ရောက်မှုကိုတုံးဖို့ဂျပန်ခေါင်းဆောင်ကအကြံပေးခဲ့ပါတယ်။အမေရိကန်နိုင်ငံကလည်းမြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်တပ်မှုတွေဟာရန်စတယ်လို့ဖြစ်နေတယ်လို့ပြောပြီးဒါဟာဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုချိန်ချောက်နေပါတယ်လို့ဆိုပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်ဆက်ပြီးဆန်တပ်နေမယ်ဆိုရင်ဒီအတွက်ရလာမယ့်အကျိုးဆက်တွေကိုခံစားရမယ်လို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကုလသမဂ္ဂလုံခြုံရေးကောင်စီကချိန်ချောက်ခဲ့ပါတယ်။တရုတ်ဂျပန်နှစ်နိုင်ငံဆွေးနွေးပွဲမှာတရုတ်သမ္မတဟူချင်တောင်ကဒီဆွေးနွေးပွဲကနေနှစ်နိုင်ငံဆက်ဆံရေးအပြုသဘောဆောင်တဲ့ဘက်ကိုပြောင်းလာတာပြနေပါတယ်လို့ဂျပန်ခေါင်းဆောင်ကိုကြိုဆိုရင်းမှတ်ချက်ချခဲ့ပါတယ်။မြောက်ကိုရီးယားပြဿနာကိုတခဲနဲ့တူညီတဲ့အဖြေရှာနိုင်မှုကြိုးစားရင်းဂျပန်တောင်ကိုရီးယားဆက်ဆံရေးချုံးမွေ့မှုမရှိတာကိုအစဉ်ပြေစေဖို့တနင်္လာနေ့မှာတောင်ကိုရီးယားနိုင်ငံကိုတွားရောက်ပြီးအလားတူဆောင်ရွက်နိုင်မယ်လို့လည်းဂျပန်ခေါင်းဆောင်ရှင်ဇိုအာဘေကမျှော်လင့်ထားပါတယ်ရှင်။